မြန်မာနိုင်ငံကကျန်းမာရေးစောင့်ရှောက်မှုစနစ်ကိုအခြေခံကြကြပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့အကြောင်းကာတာနိုင်ငံမှာကျန်းမာရေးနိုင်ငံတကာကျန်းမာရေးညီလာခံအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်။ ကျန်းမာရေးစောင့်ရှောက်မှုအတွက်အဓိကကျတဲ့ကိစ္စတစ်ခုအဖြစ်နဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးညီလာခံအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်။
ကာတာနိုင်ငံဒိုဟာမြို့မှာအင်္ဂါနေ့ကစတင်ကျင်းပနေတဲ့ကမ္ဘာကျန်းမာရေးဆောက်ရှောက်မှုစနစ်နဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကမိကွန်းပြောသွားပါတယ်။ကျန်းမာရေးမှာစိတ်သက်ရေးရအပိုင်းကိုအာရုံစိုက်ဖို့လိုအပ်တဲ့အကြောင်းသူကအဓိကပြောသွားတာပါ။ဒါ့အပြင်ကျန်းမာရေးဆောက်ရှောက်တဲ့စနစ်မှာစံနှုန်းတန်ဖိုးတွေကပိုပြီးအရေးကြီးတာကြောင့်မြန်မာနိုင်ငံမှာလည်းဒီအတိုင်းပုံဖော်ဆောင is dependent not on extreme wealth.
ကျမရဲ့စနစ်အတွက်အလွန်အမင်းချမ်းသာကြွယ်ဝမှုပေါ်မှာအချိန်မခံဘဲစံတန်ဖိုးတွေပေါ်မှာမူတည်ပြီးကျမအနေနဲ့ပုံသွင်းချင်ပါတယ်ဒီစံတန်ဖိုးတွေကိုလည်းအမြင့်ဆုံးဖြစ်စေချင်ပါတယ်လော့ဒါစီပြောသွားသလိုပါပဲတီထွင်ဆန်းသက်မှုတွေဆိုတာကပိုးပြီးကောင်းတဲ့စံတန်ဖိုးအသစ်တွေပါဒီအတိုင်းပဲကျမအနေနဲ့လည်းမြင်တွေ့ချင်ပါတယ
်ကာတာနိုင်ငံလိုကြွယ်ဝတဲ့တိုင်းပြည်ကကျမရဲ့စနစ်နဲ့နှိုင်းယှဉ်ပြီးဆွေးနွေးရမှာတော့မြန်မာနိုင်ငံလိုအရင်းမြစ်ကျွယ်ဝတဲ့နိုင်ငံမှာချမ်းသာမှုတွေပေါ်အခြေခံပြီးဆောင်ရွက်တာမျိုးတဲ့လိုအပ်ချက်တွေကိုဦးစားပေးလှူဆောင်တာမျိုးကိုဥတီတာမျိုးဖြစ်စေခြင်းတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒါအပြင်ကျန်းမာရေးစောင့်ရှောက်မှုစနစ်မှာစိတ်ပိုင်းရုပ်ပိုင်းနှစ်ခုလုံးဟာအရေးပါတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်
။ I do understand that in the end health care is about the whole person.This morning at the panel discussion on mental health.
နောက်ဆုံးမှာတော့ကျန်းမာရေးစောင့်ရှောက်မှုဆိုတာကလူပုဂ္ဂိုလ်တယောက်ကိုစောင့်ရှောက်တာပါ။ဒီကနေ့မနေ့ပိုင်းမှာဆွေးနွေးခဲ့တဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိစ္စမှာဆိုရင်တော့စိတ်ပိုင်း၊ရုပ်ပိုင်းနှစ်ခုစလုံးကိုတစ်ခုချင်းစီခွဲပြီးမကြည့်ပဲနှစ်မျိုးစလုံးကိုတစ်ပြိုင်တည်းကြည့်ဖို့အတွက်ဆွေးနွေးခဲ့တာပါ။
မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူတွေအတွက်စိတ်ပိုင်းဆိုင်ရာအကူအညီပေးဖို့ဆောင်ရွက်တဲ့အခါမှာတွေ့ကြုံရတဲ့အခက်အခဲတွေကိုလည်းသူကအခုလိုပြောပါတယ
် I remembered that throughout the last decades we have been trying to help prisoners of conscience in our country we had to provide
ယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေအတွက်စောင့်ရှောက်မှုကိုလွန်ခဲ့တဲ့ဆယ်နှစ်ကျော်လောက်ကစပြီးကျမတို့တတ်နိုင်တဲ့လောက်ကြိုးစားကူညီစောင့်ရှောက်ခဲ့တာကိုသတိရမိပါတယ်ဆေးဝါးကုသဖို့အတွက်ထောက်ပံ့နာစိတ်ပိုင်းဆိုင်ရာအရာပါကျမတို့နှစ်မျိုးစလုံးအတွက်အကူအညီတွေကိုပေးခဲ့တာပါအဲ့ဒီမှာကျမတို့တွေ့ရတဲ့အခက်အခဲတစ်ခုကတော့ကျမကြီးဆိုင်ရာအကူအညီပေးတာကိုသူတို့လက်ခံလာဖို့ဆိုတဲ့အချက်ပါဒါကိုဘယ်လိုစိတ်ပိုင်းဆိုင်ရာပြဿနာမျိုးနဲ့မဆိုချိတ်ဆက်နေတဲ့လူမှုရေးအမဲဆက်တစ်ခုလို့သဘောထားတဲ့အတွက်ဒါကိုလက်မခံဘဲငင်းဆန်းနေတဲ့အနေအထားမျိုးကိုရောက်စေတာပ
ါဒီဇင်ဘာလ10ရက်နေ့ကနေ17ရက်နေ့ထိကာတာနိုင်ငံဒိုဟာမြို့မှာကျင်းပနေတဲ့ World Innovation Summit for Healthကမ္ဘာ့ကျန်းမာရေးဆိုင်ရာထိပ်သီးညီလာခံကိုနိုင်ငံတကာကအစိုးရခေါင်းဆောင်တွေ၊မူဝါဒချမှတ်သူတွေ၊စီးပွားရေးလုပ်ငန်းရှင်တွေတက်ရောက်နေကြပါတယ်။ဒီညီလာခံကို Carter Foundation ရဲ့ဥက္ကဋ္ဌ Carter Sobwagro Shakha Mozart Bint NASA ကဦးစီးကျင်းပတာဖြစ်ပါတယ်။2012ခုနှစ်ဩဂုတ်လမှာ Imperial College နဲ့ Carter Foundation တို့ကနေပူးပေါင်းပြီးဗြိတိန်နိုင်ငံလန်ဒန်မြို့မှာကမ္ဘာ့ကျန်းမာရေးထိပ်သီးညီလာခံကိုစတင်ကျင်းပခဲ့တာပါ။ဒီညီလာခံမှာမကူးဆက်နိုင်တဲ့ယောဂနဲ့အခမဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်စတဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးမြင့်တင်နိုင်ဖို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနေပယ်အသီးသီးမှရှိတဲ့ခေါင်းဆောင်တွေကတက်ရောက်ဆွေးနွေးခဲ့ကြပါရဲ့ရှင်